အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံခြားအစိုးရတွေကိုသူ့ရဲ့ပန်ချားမှုနဲ့ပတ်သက်ပြီးဒါဟာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်ဖွဲ့စည်းပုံခြေခံဥပဒေပါသူလှုပ်ဆောင်ရမယ်တာဝန်ကိုသူထမ်းဆောင်တာဖြစ်ကြောင်းပြောကြလိုက်ပါတယ်။ဒါဟာနိုင်ငံရေးမဟုတ်ကြောင်းအဂတိလိုက်စားမှုဖြစ်ကြောင်းနဲ့တကယ်လို့အမေရိကန်ရဲ့ဖွဲ့စည်းပုံဥပဒေကိုကြည့်ရင်အဂတိလိုက်စားမှုဆရာကင်တွယ်ဖို့အတွက်သူ့မှာတာဝန်ရှိတာတွေ့ရမှာဖြစ်ပြီးအခုသူ့ရဲ့လှုပ်ဆောင်ချက်ဟာတာဝန်ရလှုပ်ဆောင်တာသာဖြစ်ကြောင်းတောက်ကြံနဲ့သမ္မတအင်ဂျူရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။အောက်လွတ်တော်ကိုကြီးစိုးထားတဲ့ဒီမိုကရက်တွေကသမ္မတကိုတရားဆက်ဆွနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲအောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုသမ္မတကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ပေါ်စုံစမ်းမှုတခြားနိုင်ငံကိုဖိအားပေးတဲ့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေနိုင်တယ်လို့ပြောပါတယ်။သမ္မတထရမ့်အနေနဲ့သူ့ရဲ့နိုင်ငံရေးရည်မှန်းချက်အောင်မြင်ဖို့တခြားနိုင်ငံတနိုင်ငံကိုဖိအားပေးနိုင်တယ်လို့ယုံကြည်နေတယ်လို့ဒါဟာသူ့ရဲ့ရပိုင်ခွင့်လို့မြင်နေကြောင်းဒါဟာမှန်ကန်မှုရှိမရှိလွှတ်တော် Republican တွေဆုံးဖြတ်ကြဖို့အတွက်တောက်ကြနေမှာပဲ shift ကသူ့ရဲ့ Twitter မှာရေးပါတယ်ထူးခြားလာတာကတော့ Republican Party ကယူတာပြည်နယ်ကအထက်လွှတ်တော်အမတ် Mitt Romney ကသမ္မတ Trump အနေနဲ့ Joe Biden နဲ့ပတ်သက်ပြီးတရုတ်နဲ့ Ukraine ကိုစုံစမ်းပေးဖို့ပြောတာဟာမှားကြောင်သူ့ရဲ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်